တိုင်းပြည်နယ်စစ်တွေမြို့မှာဒီကနေ့ COVID-19 ရောဂါကူးစက်သူနောက်ထပ်6ဦးထပ်မံတွေ့ရှိကြောင်းနဲ့အခုဆိုရင်မြန်မာနိုင်ငံတဝမ်းမှာရောဂါကူးစက်သူ450ထိရှိသွားပြီလို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကဒီနေ့ဩဂတ်လ23ရက်နေ့ည8နာရီမှာထုတ်ပြန်ထားပါတယ်စစ်တွေမြို့စီးရုံကြီးကတခွဲနမူနာ40ခုပါဝင်တခွဲနမူနာ905ခုကိုဒီနေ့စစ်ဆေးတာမှာနောက်ထပ်ဗိုင်းရပ်ကူးစက်သူ6ယောက်ကိုတွေ့ရှိခဲ့တာဖြစ်ပါတယ်အခုရောဂါပိုးတွေ့ရှိတဲ့သူ6ယောက်စလုံးဟာမျိုးသမီးတွေဖြစ်ပြီးတော့အသက်18နှစ်ကနေ48နှစ်ကြားဖြစ်တယ်လို့ပြောပါတယ်။သူတို့6ယောက်စလုံးဟာပြိပခီးသွားရာဇဝင်မရှိပေမဲ့လူနာအမှတ်446ကတော့ယောဂတီးပြူလူနာ2ယောက်နဲ့ထိတွေ့မှုရှိသူဖြစ်တယ်လို့ပြောပါတယ်။ဒီထဲက5ယောက်ကတော့ယောဂကူးစက်နိုင်ခြင်းများတဲ့အုပ်စုထဲမှာပါဝင်သူတွေဖြစ်ပြီးတော့1ယောက်ကတော့စောင့်ကြည့်လူနာဖြစ်ပါတယ်။သူတို့6ယောက်စလုံးကိုစစ်တွေမျိုးပြည်သူ့စေယုံကြီးမှကုသမှုတွေဆက်လုပ်သွားမယ်လို့လည်းပြောပါတယ်။ဒီကနေ့ဩဂတ်လ16ရက်နေ့ကပြည်တွင်းကူးစက်သူ1ယောက်ကိုတွေ့ရှိရကလည်းစစ်တွေမျိုးမှာကူးစက်မှုတွေမြင့်တက်လာနေတာဖြစ်ပါတယ်။အခုလိုစစ်တွေမျိုးမှာကူးစက်မှုတွေတိုးလာနေတဲ့အတွက်ရန်ကုန်စစ်တွေလင်းခီးစနစ်ကိုရန်နာထားသလိုမန္တလေးစစ်တွေမော်တော်ယာဉ်လိုင်းတွေကိုလည်းရန်နာထားပါတယ်။စစ်တွေမျိုးကနေမန္တလေးတိုင်းကိုလာတဲ့သူတွေအနေနဲ့လည်းကွာရန်တင်း17ရက်ဝင်ရမှာဖြစ်ပါတယ်။လက်ရှိနိုင်ငံတွင်းယောဂတီးပြီးလူနာဟောင်းတွေကနှစ်ကြိမ်ဆက်ပိုးမတွေ့သူနောက်ထပ်3ဦးထပ်တွေ့တာကြောင့်ယောဂသက်သာပျောက်ကင်းလာသူ342ဦးရှိပြီးတော့ဒီထဲက335ဦးကိုတော့စေယုံကလည်းစင်းဝင်ပြပြီးတော့တတ်မှတ်ထားတဲ့နေရာတွေမှာဆက်ပြီးတော့အသွာလာကန့်သက်စောင့်ကြည့်နေပါတယ်။အခုချိန်ကြီးတော့မြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ6ဦးရှိတယ်လို့တည်ပြထားပြီးတော့မနေ့ဩဂတ်လ22ရက်နေ့နေ့လယ်12နာရီကနေဒီနေ့နေ့လယ်12နာရီထိနောက်ထပ်စောင့်ကြည့်လူနာသက်28ယောက်ရှိတယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကအတည်ပြုထားပါတယ်ခင်ဗျာ။